The voice editor ကျောင်းဦးကျော်မင်းဆွေနဲ့ဒီသတင်းရေးသားတဲ့လူ British ကုကုမောင်တို့ကိုတက်မတော်ကနေပြီးတော့မီဒီယာဥပဒေနဲ့ထပ်ပြီးတော့တရားစွဲတယ်လို့သိရလို့ပါဆိုတော့လေဟိုဘာကြောင့်ပါလဲရှင်ဆရာအနေနဲ့ဘာများပြောပြနိုင်မလဲရှင
်ပထမဆုံးပြောချင်တာတော့ထပ်ပြီးစွဲတာတော့မဟုတ်ဘူးသူကစပြီးတော့ဒီ2019ခုနှစ်မေလ18ရက်နေ့မှာဦးကျော်မင်းဆွေနဲ့ဒီတခြားကုကုမောင်ကိုကြည်အောင်စုပစ္စာတယောသာဆောင်းမားကတက်မတော်ရဲ့ဂုံဒီကိုခြိခိုက်စီတယ်ဆိုပြီးတော့ဘန်ရက်တက်ဖွဲ့စခန်းမှာကိုရင်းနဲ့ရေးယူပေးပါဆိုပြီးတော့ဒုတိယဘုံကြီးလင်းထွန်းကတရားလိုပြုလုပ်ပြီးတိုင်နေအဲ့ဒါတိုင်ပြီးတာနဲ့တရားရင်နဲ့အဲ့ဒီနေ့မှာပဲဒီအကြောင်းအရာကိုပဲဗဟန်းမြို့နယ်တရားရုံးမှာဆက်ပြီးတော့ဥတိုက်လျှောက်ထားမှုတိုင်နေတယ်တိုင်နေတော့ရက်တက်ဘွဲ့စခန်းကသူ့စီကိုတိုင်နေအမှုကိုဆက်တွေဥပဒေပုံမှန်66ဂါကြီးပုံမှန်တက်ပြီးတော့အရင်တရားစွဲပြီးပြင်လိုက်တယ်ချက်ချင်းရတဲ့အခါမှာဒီတခြားကိုကိုမောင်ဒီ66ဂါကြီးနဲ့ညီဆုံးမှုမရှိဘူးပြောဆိုဆိုဘူးအကြောင်းခံလို့မှုမရှိဘူးဆိုပြီးတော့အမှုကိုပိတ်သိမ်းပေးလိုက်တဲ့အတွက်လွတ်သွားတယ်။ဦးကျော်မင်းဆွေကတော့အမှုဆွဲဆိုခြင်းခံရတယ်။အမှားကမရဘူးအချုံအောင်နဲ့အခုလက်ရှိချင်းဆိုင်နေတယ်ပေါ့။အဲ့လိုနဲ့ရင်ဆိုင်လာရင်ကနေဒီမေလ18ရက်နေ့မှာပဲတရားရုံးကိုဥတိုက်လျှောက်ထားတဲ့ဥတိုက်မှုကိုဘန်းမြို့နယ်တရားသူကြီးကအမိန့်ချတယ်။ကိုယ်ကတိုင်ကြားသူတရားလိုပဲကိုမိန့်ချတယ်။သူတို့တိုင်ကြားသူကနေတိုင်ထားတဲ့အမှုကိုဘန်းမြို့နယ်တရားရုံးကလက်ခံလိုက်တယ်။တိုင်ကြားခံရသူဒီဒီရကူကူမောင်နဲ့ဦးကျော်မင်းဆွေတို့ကိုသတင်းမီဒီယာဥပဒေပုံမှန်25ခွေးနဲ့ပုံမှန်တက်ပြီးတော့စစ်ဆေးမယ်ဆိုပြီးအမိန့်ချခဲ့တယ်ကျွန်တော်တို့အဲ့ဒါမသိခဲ့ဘူး21ရက်နေ့ရုံးချင်းဒီကနေ့ရောက်တဲ့အခါကျတော့မှဒီဟာကိုတရားရုံးကနေမှအတိပေးတယ်တိပေးပြီးကျွန်တော်ရုံးချင်းကို28ရက်နေ့မှ66ခါကြီးရော25ခွေးရောနှစ်မှုလုံးကိုစစ်ဆေးမယ်ဆိုပြီးရုံးချင်းပြန်ပေးပါတယ်
အဲ့ဒီတာကျုပ်ဦးကျော်မင်းဆွေကိုခု66ကကြီးနဲ့သူ့ကိုအမကန်လည်းမပေးဘူးထပ်ပြီးတော့သူ့ကိုဆွဲထားတော့ဆိုတော့အခုဒီမီဒီယာဥပဒေနဲ့ဆွဲတာကသူ့ကိုကျတော့ထပ်ပြီးတရားဆွဲတယ်လို့ပြောလို့ရမလားဆရာ
အဲတကယ်တမ်းကတော့သူတို့ဘက်ကတော့ထပ်ဆွဲတာပေါ့လေသို့တော့ကျွန်တော်တို့ဒီဥပဒေအမြင်နဲ့ကြတော့ဒါတမှုလည်းပဲစစ်ဆေးရမယ်သဘောရှိပါတယ်အဲ့တော့ကျွန်တော်တို့ကဒီဥပဒေနဲ့လေဒီဆွဲဆိုမှုကဆန့်ကျင်နေတယ်ပေါ့ဒီရက်လက်ဆွဲဥပဒေအပိုက်1416မှာကြတော့တိုင်ကြားသူကလည်းတယောက်တည်းပဲအတိုင်ခံရသူကလည်းတယောက်တည်းပဲအတူတူဖြစ်နေတယ်။တိုင်ကြားတဲ့အကြောင်းချင်းရကလည်းပွက်လွှဲမှုမရှိဘူးအတူတူဖြစ်နေတယ်။အဲ့ဒါကိုရဲမှလည်းတိုင်မယ်။ဒီဥဒိုက်လျှောက်ထားမှုအနေနဲ့လည်းတိုင်ခဲ့မယ်ဆိုရင်ရဲမှတိုင်တဲ့အမှုကိုပိတ်သိမ်းရမယ်လို့အတိအကျပြဋ္ဌာန်းထားပါလေ။ဒါကိုရဲမပိတ်သိမ်းမနဲ့66ဂါကြီးနဲ့ဆွဲပြီးတင်လိုက်တဲ့အဲ့ဒီဆွဲဆိုမှုဒီဥပဒေကိုဆန့်ကျင်ပြီးဆောင်ရွက်တာဖြစ်တဲ့အတွက်အဲ့ဒီအမှုပိတ်သိမ်းပေးဖို့ကျွန်တော်ဒီဇာမဲတနင်္လာနေ့မှာတော်တိုင်းဒေသကြီးတရားလွှတ်တော်ကျွန်တော်တင်ပါမယ်။ကျွန်တော်တို့ကဒီသတင်းမီဒီယာဥပဒေပုံမှန်25ခါခွေးအရာပဲဒီဥကျော်မင်းဆွေရောကိုကိုမောင်ရောနှစ်ယောက်လုံးကရင်ဆိုင်မှုဆောင်ရွက်သွားမှာဖြစ်ပါလိမ့်မယ်
။ဟုတ်ကဲ့ဥကျော်မင်းဆွေရဲ့အမှုနဲ့ပတ်သက်ပြီးတော့အခုအာမကန်ကဆရာတို့ဒီနေ့ထပ်ပြီးမလျှောက်ဘူးလို့လည်းကြားရတယ်။အဲ့ဒါရောဟုတ်ပါလားရှင်
။ကျွန်တော်တို့က66ဂါကြီးကတော့အာမကန်ပေးဖို့တင်တဲ့အတွက်အာမကန်နဲ့နော်ဥကျော်မင်းဆွေရောခံစားပိုင်ခွင့်ရှိတဲ့အတွက်ကျွန်တော်တို့ကယုံကြည်တိုင်းလျှောက်ပါတယ်ဒီနေ့လည်းလျှောက်ပါတယ်။သို့တော့66ဂါကြီးအတွက်လျှောက်တဲ့အမကံကိုတရားရုံးကသုံးနာတိုင်းပါပဲဒါအမကံပြီးလို့မရတဲ့အမှုဆိုပြီးတော့အကြောင်းပြပြီးပယ်ချလိုက်ပါတယ်ဒီ25ခါခွေးကိုမလျှောက်ဘူးဆိုတော့ဒီ25ခါခွေးကိုလျှောက်လို့အမကံရရင်လည်းပဲ66ခါကြီးရသူအပြင်းထောင်ပြင်ပကိုရောက်လာမှာမဟုတ်ဘူးအဲတော့ကျွန်တော်တို့ဒီအမကံလျှောက်လိုက်တာဒီအကျိုးတရားမှုမရှိတဲ့အတွက်ကျွန်တော်ဒီ25ခါခွေးအတွက်ဥကျော်မင်းဆွေကိုတော့အမကံလျှောက်ထားခြင်းမပြုပါဘူး
ဟုတ်ကဲ့အဲ့ဒီ66ကကြီးနဲ့ပတ်သက်ပြီးတော့ဒီအာမခံပေးလို့မရတဲ့အတွက်ကြောင့်ဆိုပြီးပြောတာပဲလေအရင်ကပေါ့နော်ဒီအာမခံပေးတာတွေလည်းရှိခဲ့တယ်ဆိုတော့ဦးကျော်မင်းဆွေကိုအခုလိုအာမခံမပေးတဲ့ကိစ္စပေါ်မှာဆရာကရောဘယ်လိုမြင်ပါလဲရှင
်အဲကျွန်တော်တဦးတည်းအနေနဲ့ပြောမယ်ဆိုရင်တော့ဒါဟာ66ကကြီးဟာဇာတ်ဥတည်တော့ဥပဒေဇာတ်နှစ်မှာအရာ၃နှစ်ပြည်တံထိုက်တင်နိုင်တဲ့အတွက်အာမခံမပေးနိုင်ဘူးဆိုတာတော့ဥပဒေရမှန်တယ်သို့တော့အဲ့လိုအမကံမပေးနိုင်တဲ့အမှုတွေမှာပြီးကြထူးကြသောအကြောင်းအရာတွေရှိလာခဲ့ရင်အမကံပေးနိုင်ဖို့အတွက်ဇာတ်ဥတည်တော်ဥပဒေပုံမှန်499တင့်မှာပေးကိုပေးရမယ် must be လို့မပါဘူးသူကပေးခြင်းပေးနိုင်တယ်လို့ပါတဲ့အတွက်တရားသူကြီးရဲ့ဆင်ញင်တော်တရားပေါ်မှာပဲအခြေသွားပြုလို့ဖြစ်ပါတယ်အခုဒီအမှုမှာတော့ဒီကျွန်တော်တို့မှာဖြစ်နေတာကအမကံပေးခြင်းမပေးခြင်းဒီတစ်ဖက်ကဆွဲဆိုသူဘသူလဲဆိုတဲ့အပေါ်မှာအခြေတည်ပြီးစဉ်းစားနေကြတဲ့စဉ်းစားပုံမျိုးဖြစ်နေပါတယ်ဆိုလိုတာကတမတော်ကနေပြီးတော့မှတရားစွဲတဲ့66ကကြီးအမှုတွေဆိုရင်အမကံမရတာများတယ်အဲ့ဒီတဲမှာမှထူးထူးခြားခြားပသိမ်မှာအမကံရတယ်ဆိုတာကအဲ့ဒီအမှုနဲ့ပတ်သက်လို့တမတော်ကနေမှတရားပေးမှုမရှိဘူးနောက်တစ်ခါအဲ့မှာကလေးငယ်တွေပါဝင်နေတာတွေ့တယ် အဲ့တော့၆တချောက်ကြာကြီးအမကံပေးခြင်းမပေးခြင်းဒီသက်ဆိုင်ရာတရားသူကြီးတွေရဲ့စင်ရှင်တို့တရားမှာပြကြတဲ့အဖြေမရှိဘဲနဲ့တစ်ဖက်ကတရားဆွဲဆိုသူရဲ့ယက်တိမှုအင်အားအခြေအနေပေါ်မှာကြည့်ပြီးတော့သိနေကြတာပဲလို့ကျွန်တော်မြင်ပါတယ်။ဥပဒေပေါ်မှာတကယ်ခိုင်ခိုင်မာမာယက်တိပြီးတော့ဆုံးဖြတ်နေကြတာမဟုတ်ဘူး။အခြေအနေပေါ်မှာပဲမူတည်ပြီးဆုံးဖြတ်နေကြတယ်လို့ဒီလိုမြင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ဆိုတော့ခုနဆရာပြောတဲ့အထက်မှာဒီအမှုကိုပဲ့ဖြတ်ပေးဖို့ရှောက်ထားမယ်ဒီလွှတ်တော်မှာဆိုတော့ဒီရှောက်ထားချက်ကဒီအမှုပဲ့ဖြတ်ပေးဖို့အလားအလာနဲ့ဆိုရင်ဆရာဘယ်လောက်ထိမျှော်လင့်ထားပါလဲဆရာ
ဒီရှောက်ထားချက်ကိုဥပဒေနဲ့အညီဒါစီရင်ဆုံးဖြတ်မယ်ဆိုရင်တော့အရာရာခိုင်နှုန်းယာနှုန်းကြီးလက်ခံပြီးတော့ခွင့်ပြုပေးရမှာပါချက်တစ်ချောက်ကကြီးအမှုဒီမူလစတင်ဆွဲဆိုစဉ်ကလေးကစီစဲဥပဒေတွေနဲ့ဆန့်ကျင်ဆောင်ရွက်ခဲ့တယ်ဆိုတာကျွန်တော်တွေ့တယ်။ထောက်ထားခိုင်ခိုင်မာမာတွေ့ပါတယ်ဒါတစ်ချက်။နောက်ဒုတိယတစ်ချက်ကတော့တရားစွဲအဖွဲ့အစည်းတွေမှာအင်မတန်အရေးကြီးတဲ့ရဲလက်စွဲဥပဒေအပိုက်1416မှာတူညီတဲ့အကြောင်းအရာတစ်ခုကိုတိုင်သူအတိုင်ခံရသူအတူတူဖြစ်နေခဲ့ရင်ရဲတပ်ဖွဲ့လည်းတိုင်တယ်တရားရုံးကလည်းတိုင်တယ်ဆိုရင်ရဲတပ်ဖွဲ့တိုင်တာဒီဥဒေချောက်ထားမှုဖြင့်မှတ်ချက်ရေးပြီးပိတ်သိမ်းရမယ်ဆိုတာဒါတည်စဲဥပဒေပါ။ဒါကိုရဲကဆန့်ကျင်ပြီးတော့မှဓာယူကိုအရင်တရားစွဲပြီးတင်တယ်ကလတ်တစ်ခုရောက်တဲ့အခါကျတော့မှဟိုနောက်ထပ်ပုံမှန်တစ်ခုပြောင်းပြီးတော့ဆက်ပြီးတော့ဇွတ်ဆိုတယ်ဆိုတာဒီတရားစွဲအဖွဲ့အညီနဲ့ဥပဒေကိုဆန့်ကျင်ုံနေမှာကူနိုင်ငံသားတွေရဲ့အခွင့်အရေးတွေကိုပိတ်ပင်ပြီးတော့မှမတော်မတရားဆောင်ရွက်နေတယ်ဆိုတာဒါလည်းတိတိကျကျသိရှိရပါတယ်။နောက်တစ်ခုကတော့ဥညွန်မင်းဆွေနဲ့ဒီတစ်ချက်ကိုကိုမောင်တို့ရဲ့ဆောင်ရွက်ချက်ဟာတရားဝင်တီထောင်ထားတဲ့သတင်းမီဒီယာတစ်ခုပေါ်မှာအိတ်တာဖွဲ့ကစီစစ်ပြီးတော့ဖော်ပြလိုက်တဲ့ဖော်ပြခြင်းအတွက်ဒါမိသွန်းနဲ့တရားတော်ကဂုံတီညွန်းနှန်းတယ်လို့ယူဆခဲ့ရင်သတင်းမီဒီယာဥပဒေအရပဲတန်ကြားခွင့်ရှိပါတယ်။မှားယွင်းနေတဲ့အတွေ့ဒါဒီတရားလွတ်တော်ကပြင်ဆင်တက်မှတ်ပေးဖို့တောင်းရှိပါတယ်။အဲ့ဒီအချက်၃ချက်ကိုထောက်ထားပြုပြီးတော့ဒီချက်ချောက်ကကြီးအမှုကိုပယ်ဖြတ်ပေးဖို့လျှောက်ထားခြင်းဒီဥပဒေအရတရားရာခိုင်နှုန်းပြင်ဆင်လိုက်မယ်လို့ကျွန်တော်တို့ဒီလိုကြုံကြည့်ပါတယ်။အဲ့ဒါကိုမပြင်ဆင်ခဲ့ဘူးဆိုရင်လည်းမြန်မာနိုင်ငံတရားစီရင်မှန်တယ်ရဲ့အခြေအနေဒီကိုအောက်ဆုံးအောက်ခြေအထိပြုတ်ကျသွားပြီလို့ကျွန်တော်ဒီလိုပဲမှတ်ယူရမှာဖြစ်ပါတယ်ခင်ဗျ
။ဟုတ်ကဲ့ပါ။ဆရာအခုလိုဖြစ်ကြားပေးတာကျေးဇူးများကြီးတင်ပါတယ်ရှင်။
ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါခင်ဗျာ။